နယူးဇီလန်နိုင်ငံမှာပြီးခဲ့တဲ့တောက်ကြံနေ့ကမွတ်စလင်ဗလီနှစ်ခုတိုက်ခိုက်ခံရမှုအတွင်းသေဆုံးသူအရေအတွက်50အထိတိုးသွားပါတယ်။အခင်းဖြစ်နေရာကနေသေဆုံးသူရုပ်အလောင်းတစ်ခုကိုအရေးပေါ်လုပ်သားတွေရှာတွေ့ခဲ့တာပါ။ဗလီနှစ်ခုကသေဆုံးသူရုပ်အလောင်းနဲ့အလုံးကိုရွှေ့ပြောင်းပြီးဖြစ်ကြောင်းတင်းငွေတွေနေ့မှာရေမင်းကြီးမိုက်ဘော့ရှ်ကကြေညာပါတယ်။ဒီလိုလုပ်လိုက်တာကြောင့်နောက်ထပ်သေဆုံးသူတယောက်ကိုထပ်ပြီးတွေ့ခဲ့တာလို့လည်းသူကပြောပါတယ်။အစုလိုက်ပြုံးလိုက်တက်ဖြတ်ခဲ့သူအဓိကတရားခံကိုတော့ Chris Church ကတရားရုံးမှာမနေ့စနေနေ့ကရုံးထုတ်ပါတယ်။လူပြူအမျိုးသားရေးဝါဒီအဖြစ်သူ့ကိုယ်သူကြေညာထားတဲ့အသက်28နှစ်အရွယ်ဩစတြေးလျနိုင်ငံသား Brendan Tarrant ကိုလက်နက်ကင်အဆောက်နှစ်ယောက်ကချက်ရံပြီးရုံးထုတ်ခဲ့တဲ့ Chris Church တရားခွင်မှာတော့တရားသူကြီးကလူသတ်မှုဆွဲချက်ကိုဖတ်ပြခဲ့ပါတယ်။သူကတော့ထောင်ဝက်ဆောင်ဝက်လက်ထိတ်ခတ်ထားပြီးဘာမှမပြောခဲ့ပါဘူး။တနတ်သမားကတော့တရားခွင်မှာပြုံးနေတယ်လို့သတင်းထောက်တွေကပြောပါတယ်။လူပြူကြီးစိုးရေးဝါဒီအဖွဲ့တွေတုံးတဲ့လက်ဟန်ချေရန်တစ်ခုဖြစ်တဲ့ OK Thinkita ကိုတနတ်သမားကသူ့ရဲ့ဘဲဘက်လက်နဲ့ပြနေတဲ့ဓာတ်ပုံတစ်ခုလည်းတွေ့ရပါတယ်။လက်တလောအမှုတမှုနဲ့သာဆွဲချက်တင်ထားပေမဲ့တခြားမှုတွေနဲ့လည်းဆွဲချက်တင်ကောင်းတင်နိုင်ကြောင်းလဲတန်းရရှိသူကိုတရားခွင်ကနေပြန်ခေါ်သွားပြီးတဲ့နောက်မှာတရားသူကြီးကပြောဆိုခဲ့ပါတယ်။တနတ်သမားထရန့်ကတော့ရှောက်လဲချက်မတင်သေးပါဘူးသူကိုအေပီလ9ရက်နေ့မှာနောက်တစ်ကြိမ်တရားရုံးထုတ်မှာဖြစ်ပါတယ်ပူပေါင်းချန်စီသူတွေအဖြစ်မတင်ကားသူနှစ်ယောက်ကိုလည်းဖမ်းဆီးထားပြီးပတ်သက်မှုရှိမရှိနဲ့ပတ်သက်မှုအတိုင်းအတာတွေကိုသိနိုင်ဖို့ရဲကစုံစမ်းစစ်ဆေးနေပါတယ်အခုပြစ်ခတ်မှုနဲ့ဆက်ဆက်ပြီးဖမ်းထားသူအလုံးကတော့နယူးဇီလန်မှာရောဩစတြေးလျရဲ့အကြမ်းဖက်ဝါဒီစောင့်ကြည့်အစည်းအဝေးထဲမှာမပါပါဘူးပြစ်ခတ်မှုအတွင်းဒဏ်ရာရသူ39ဦးဆေးရုံတင်ထားရဆဲဖြစ်တယ်လို့ဆေးဘက်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ဒီထဲက12ဦးကစိုးရင်ရတဲ့အခြေအနေမှာရှိတယ်လို့လည်းပြောပါတယ်။ဝန်ကြီးချုပ်ကတော့နောက်ထပ်တိုက်ခတ်မှုတွေကျူးလွန်မှုရှိနေချိန်မှာပဲတနတ်သမားကိုအချိန်မီဖမ်းဆီးမိခဲ့တာဖြစ်တဲ့အကြောင်းလဲစနေနေ့မနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ရှင်။